အာရှဒေသရဲ့အထင်ကရရေမွန်မက်ကဆီဆီဆုဒီနေ့ဘယ်သူတွေရသွားတယ်လဲကြည့်အောင်ပါရှင်ရေမင်မက်ကဆီဆီဆုဒီနေ့2021ခုနှစ်အတွက်ရရှိသူတွေကိုဒီကနေ့မှကြေညာပါတယ်ဆုရတဲ့သူတွေထဲမှာမြန်မာအပါအဝင်အရှိတောင်အာရှကဒုက္ခတွေရဲ့ဘဝတွေပြန်လဲတိဆောက်ရေးအတွက်နှစ်ပေါင်းများစွာလုပ်ကင်နေတဲ့သူတယောက်အပါအဝင်ဆုရှင်900ကိုရွေးချယ်ခဲ့တာပါဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကပြောပြပေးပါမယ်ရှင
်အာရှမှာလူမှုအတိုင်းဝိုင်းတွေအတွက်ကိုကျိုးစွန်ဆောင်ရွက်နေတာကိုအတိအမှတ်ပြုတဲ့ရေမွန်မက်ဆီဆီဆုရရှိသူတွေကိုဒီကနေ့အွန်လိုင်းအခမ်းအနားလုပ်ပြီးကြေညာခဲ့ပါတယ်။ကဏ္ဍအသီးသီးအတွက်ဆုပေးဖို့ရွေးချယ်ခံရသူ9ယောက်ကိုရေမွန်မက်ဆီဆီဆုရွေးချယ်ရေးအဖွဲ့ကကြေညာခဲ့တာပါ။ငင်းငယ်ရင်းနဲ့ဆိုင်တဲ့ကဏ္ဍတွေအတွက်ဆုရရှိသူတွေကတော့အဖိနှိတ်ခံရသူတွေ၊လက်နက်ကင်ပဋိပက္ခတွေ၊တဘာဝဘေးဒဏ်တွေကြောင့်ဒုက္ခရောက်သူတွေကိုနှစ်ပေါင်းများစွာကူညီပေးနေတဲ့အာရှမှာလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုလုပ်နေသူစတီဗင်မန်စီဖြစ်ပါတယ်။သူတည်ထောင်ထားတဲ့ CFSI အဖွဲ့အစည်းဟာမြန်မာနိုင်ငံကအပါအဝင်အရှိတောင်အာရှကဒုက္ခသည်တွေရဲ့ဘဝတွေပြန်လည်တည်ဆောက်ရေးအတွက်ကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ CFSI ဟာဖွဲ့စည်းချိန်ကစလို့နိုင်ငံပေါင်း48နိုင်ငံကဒုက္ခသည်တွေကိုအကူအညီပေးခဲ့တာတွေအပြင်လူမှုရေးလုပ်ငန်းတွေနဲ့ဆိုင်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်ဖို့လူပေါင်း300ကျော်ကိုတက္ကသိုလ်ဘွဲ့ရတွေဖြစ်အောင်ကူညီပေးခဲ့ပါတယ်။ဒီထဲမှာဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှား၊မြန်မာစတဲ့နိုင်ငံတွေကပါဝင်ပါတယ်။အခုလိုမျိုးအာရှတိုက်ရဲ့နိုဘယ်ဆုလို့တောင်တင်စားခံရတဲ့ရေမွန်မက်ဆီဆီဆုရရှိတဲ့အတွက်သူတို့ရဲ့အလုပ်တွေပို့ပြီးတော့လုပ်သွားနိုင်မှာဖြစ်တယ်ဆိုပြီးစတီဗင်မန်စီကအခုလိုပြောကြားခဲ့ပါတယ
်အခုလိုရေမွန်မက်ဆီဆီအဖွဲ့ကထုတ်မှတ်ပြတဲ့ဆုရှင်တရားအနေနဲ့ဒိန်းချမ်းရေးနဲ့လူအခွင့်အရေးညှင့်တင်ရေးလုပ်ငန်းတွေကိုဆက်လုပ်သွားပါမယ်အခြေတော်အခြားကဒုက္ခတွေနဲ့အိုးရင်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့ဘဝတွေကောင်းမွန်တိုးတက်ရေးကိုပိုးပြီးကြိုးစားလှုပ်ဆောင်သွားပါမယ်ကနရီရဲ့အကူအညီနဲ့လူတွေရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ဖို့ကူညီတဲ့အလုပ်တွေကိုနောက်အနှစ်40ကြာတဲ့အထိဆက်ပြီးလုပ်သွားမှာပါဒီထက်တောင်နှစ်တွေကြာအောင်ဆက်လုပ်သွားနိုင်မယ်လို့ထင်ပါတယ်ကျေးဇူးတင်ပါတယ
်2021ခုနှစ်အတွက်စုရရှိသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးသိပ္ပံပညာရှင်မျိုးဆက်သစ်တွေအတွက်လမ်းဖောက်ပြိုးထောင်ပေးခဲ့သူတွေဖြစ်အိုးအိမ်မဲ့တွေကိုဗစ်ကာကွယ်ဆေးထိုးနိုင်ရေးအပါအဝင်လူတိုင်းကာကွယ်ဆေးထိုးနိုင်ရေးကြိုးပမ်းဆောင်ရွက်ခဲ့တဲ့သိပ္ပံပညာရှင်အမျိုးသမီးဖီဒါစီကက်ထရီပါကစ္စတန်နိုင်ငံကစီးရဲမွဲတင်မှုပပျောက်ရေးမှာကြိုးစားဆောင်ရွက်သူမိုဟာမက်ဖိလစ်ပိုင်နိုင်ငံကတင်္ဂါဒယ်ရီအတွက်ရေရှည်ခန်းငါးလုပ်ငန်းနဲ့အသက်ငွေဝမ်းကြောင်းမှုအတွက်ကြိုးပမ်းခဲ့သူရိုဘတ်တူဘယ်လွန်တို့အပါအဝင်အင်ဒိုနီးရှားနိုင်ငံမှာလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းပေါ်ပေါက်လာရေးဥဆောင်လို့ရှာပြီးတရင်းလုပ်ငန်းအခင်းအကျင်းတွေပြောင်းလဲစီအောင်အားထုတ်ဆောင်ရွက်ခဲ့တဲ့ Watchdog ဆိုတဲ့မှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့မီဒီယာလုပ်ငန်းတို့ဆူရရှိသွားခဲ့ကြပါတယ်။တရင်းမှန်ပေါ်ပေါက်ရေးစုံစမ်းမှတ်တမ်းရုပ်ရှင်တွေရိုက်ကူးနေတဲ့ Watchdog Media လုပ်ငန်းက Director Kraya Bat ကဆူရရှိတဲ့အပေါ်မှာအခုလိုတုံ့ပြန်ပါတယ
်။ We are grateful to broader community who support us to move forward. Hopefully this excitement
ကျွန်တော်တို့လုပ်ငန်းတွေရှေ့ဆက်လုပ်နိုင်ဖို့အားပေးတဲ့အတိုင်းဝိုင်းတွေကိုကျေးဇူးတင်ပါတယ်။အခုလိုဆူရတဲ့ဝမ်းသာစရာစိတ်လှုပ်ရှားမှုကိုအားလုံးကိုလွှမ်းခြုံသွားစေမယ်လို့မျှော်လင့်ပါတယ်။ဆူရရှိတဲ့အတွက်ကျွန်တော်တို့အနေနဲ့အများကြီးထက်လေ့လာပြီးလူသားတွေအတွက်အကူအညီပေးသွားနိုင်မှာဖြစ်ပါတယ်
။တို့လုပ်ငန်းက2021ခုနှစ်ကစလို့လူအခွင့်ရေးလူမှုတရားမျှတမှုတွေလူမှုအပြောင်းလဲတွေနဲ့ဆိုင်တဲ့မှတ်တမ်းရုပ်ရှင်တွေကိုစတင်ရိုက်ကူးပြသခဲ့တာပါ။အင်ဒိုနီးရှားမှာအဓိကမီဒီယာကြီးတွေကဖော်ပြခြင်းမရှိခဲ့တာတွေကိုမှတ်တမ်းရုပ်ရှင်တွေဖြင့်တင်ပြနေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံအခြေစိုက်ရေမွန်မက်ဆီဆီဖောင်ဒေးရှင်းကပေးတဲ့ဆုကိုမြန်မာနိုင်ငံကဆုရှင်9ယောက်ရရှိခဲ့မှုပါတယ်။1959ခုနှစ်ကတီတီလူးစ်နဲ့အီဝတ်လောယုံတို့ပထမဦးဆုံးရွေးချယ်ချီးမြှင့်ခံရပါတယ်။2002ခုနှစ်မှာဒုက္ခသည်တွေနဲ့ရွှေပြောင်းလို့သမားတွေအတွက်ကျမ်းမာရေးဆောက်ရှောက်မှုအကူအညီပေးသူဒေါက်တာစင်တီယာမောင်2009ခုနှစ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူကစောဝါ2013ခုနှစ်မှာကချင်အမျိုးသမီးငင်းငယ်ရေးတည်ဆောက်သူစိုင်းရော်လက်ဖိုင်နဲ့ 2015ခုနှစ်မှာပရိဒလုပ်ငန်းတွေကိုလုပ်တဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူ2019ခုနှစ်မှာတော့သတင်းမှန်တွေကိုဖော်ထုတ်တဲ့မြန်မာနောင်းကသတင်းသမားကိုစီဝင်းတို့ချီးမြှင့်ခံရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတရေမွန်မက်ဆေဆေးရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့1958ခုနှစ်ကစလို့အာရှတလွားကကိုကျိုးစွန်ပြီးအများပြည်သူအကျိုးအတွက်စောင်ရွက်နေသူတွေသဘောပေါက်ဝင်ကျင်တဲ့လူခွင့်ရေးအတွက်စောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှိမ့်ဆင်ချီးမြှင့်လာခဲ့တာအခုဆိုရင်63ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်ရှင်။